Welcome to the Voice of America in Burmese.
မင်္ဂလာပေါင်းတဲ့ပြည်စုံနဲ့မနက်ခင်းဖြစ်ပါစေဗျာ။ Washington မြို့တော် VOA American တန်ကနေ2014ခုနှစ် August 10ရက်တင်းငွေနေ့မနက်ခင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ3240နဲ့48တို့ကနေစတင်အသံလွှင့်နေပါပြီခင်ဗျာ။ဒီမနက်အတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
American လေကြောင်းတိုက်ခိုက်မှုအတွင်းမှာဆက်သွေးကြွတွေဒီတိုက်ခိုက်ရေးသမားတွေရဲ့လက်နက်တွေဖျက်ဆီးနိုင်ခဲ့တယ်လို့ American သမ္မတဘရက်အိုဘားမားကပြောပါတယ်။တခါ November လကျရင်နေပြည်တော်မှာကျင်းပဖို့ရှိတဲ့အရှေ့အာရှထိပ်သီးဆွေးနွေးပွဲတက်ရောက်နိုင်ဖို့သမ္မတအိုဘားမားကစိတ်အားထက်သန်နေတယ်လို့ American နိုင်ငံသားရေးဝန်ကြီးကပြောလိုက်ပါတယ်။ဒီလိုမျိုးနိုင်ငံတကာသတင်းတွေကိုကျွန်မစုမျက်မွန်နဲ့အတူကိုစောဝင်းလှိုင်တို့နဲ့အကြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။သတင်းတွေနောက်ပိုင်းနောက်ဆင်ရမယ့်တဲမှာတော့နေပြည်တော်မှာမနေ့ကကျင်းပခဲ့တဲ့ American နဲ့ ASEAN နိုင်ငံသားရေးဝန်ကြီးများအဆင့်ဆွေးနွေးပွဲအတွင်း
Myanmar tackles the challenges ahead. I want the people of Myanmar to know that they have the support and the friendship with
မြန်မာနိုင်ငံရှေ့မှာရင်ဆိုင်ရမယ့်စိန်ခေါ်မှုတွေကို American အနေနဲ့ထောက်ခံကူညီသွားမှာဖြစ်တယ်လို့နိုင်ငံသားရေးဝန်ကြီး John Kerry ပြောသွားတာပါ။ဒါပြင် ASEAN အစည်းအဝေးတွင်တောင်တရုတ်ပင်လယ်ကအငင်းပွားနေမှုတွေနဲ့ပတ်သက်ပြီးတော့ဆွေးနွေးပြောဆိုတာတွေကိုလည်းနောက်ပိုင်းမှာတင်ဆက်ပေးသွားမှာပါ။အပတ်စဉ်ကဏ္ဍတွေမှာဆိုရင်တော့ဥအောင်ခင်စီစဉ်တင်ဆက်တဲ့မြန်မာပြည်ရဲ့30ချက်အင်္ဂလိပ်စာသင်ခန်းစာအစည်းအဝေးနဲ့အတူဒုတိယပိုင်းမှာတော့စနေညတိုက်ရိုက်လီလိုင်းအစီအစဉ်ကိုပြန်ပြီးတော့ထုတ်လွှင့်ပေးသွားဖို့ရှိပါတယ်ခင်ဗျာဒီအကြောင်းတွေကိုမပြောခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုတော့မတ်စုမြတ်မွန်နဲ့ကိုဇော်ဝင်းနိုင်တို့ကကြီးညာပေးမှာဖြစ်ပါတယ်ဗျာ
အီရတ်နိုင်ငံမြောက်ပိုင်းမှာအရက်သားတွေကိုပစ်ခတ်နေတဲ့အစ္စလာမ်အစွန်းရောက်တွေကိုနောက်ထပ်လေကြောင်းတိုက်ခိုက်မှု၄ခုလုပ်ခဲ့တယ်လို့အမေရိကန်စစ်တပ်ကပြောပါတယ်ဂျက်တိုက်လေယာဉ်တွေမောင်းသူမဲ့ drone ယာဉ်တွေနဲ့တန်ကြပ်ကားတွေနဲ့အတူဒီ truck ကားတစ်စင်းကိုပြင့်မှတ်ထားတိုက်ခိုက်ခဲ့တယ်လို့ American ဗဟိုကုကရေးဌာနကစနေနေ့မှာပြောခဲ့ပါတယ်။စင်ဂျာဒေသနာမှာလုပ်ခဲ့တဲ့လေကြောင်းတိုက်ခိုက်မှုဟာအောင်မြင်တယ်လို့လည်းဆိုပါတယ်။ Islam နိုင်ငံထူထောင်ထားတဲ့စစ်သွေးကြွတွေက Iraq နိုင်ငံ Khat ဒေသမြို့တော်ဒီ Ibal မြို့ပေါ်မှာတိုက်ခိုက်ရမှာတုံးနိုင်တဲ့လက်နက်ကိရိယာတွေကို American လေကြောင်းတိုက်ခိုက်မှုအတွင်းမှာအောင်မြင်မြင်နဲ့ဖျက်ဆီးနိုင်ခဲ့တယ်လို့ American သမ္မတ Barack Obama ကလည်းစနေနေ့အစောပိုင်းကပြောပါတယ်။စင်ဂျာတောင်ပေါ်မှာပုန်းရှောင်နေကြရတဲ့ဒီဘာသာရေးအရာနှိတ်ကွပ်ခံနေရတဲ့လူနည်းစုတွေအတွက် American တပ်တွေကလူသားချင်းစာနာမှုဆိုင်ရာအထောက်အပံ့တွေကိုဆက်ပြီးတော့ပေးသွားမယ်လို့လည်းသမ္မတ Obama ကအင်ဗျူရောမှာပြောကြားခဲ့ပါတယ်။အဲ့ဒီလူတွေကိုဒီနေရာပြောင်းရွှေ့နိုင်ကြဖို့အတွက်လုံခြုံစိတ်ချရတဲ့နေရာဖန်တီးပေးဖို့အတွက်ကိုလည်းစီစဉ်နေတယ်လို့သမ္မတအိုဘားမားကပြောပါတယ်။ဒီစစ်ပြေးဒုက္ခတွေတွေအတွက်အမေရိကန်နဲ့ပူးပေါင်းကူညီဖို့အတွက်ဗြိတိန်နဲ့ပြင်သစ်ခေါင်းဆောင်တွေကလည်းသမ္မတအိုဘားမားနဲ့သဘောတူခဲ့ကြပါတယ်။ဣရတ်ကအရက်သားတွေလုံခြုံဖို့အတွက်ဆောင်ရွက်နိုင်မယ့်နည်းလမ်းတွေကိုရှာဖွေနိုင်ရေးသမ္မတအိုဘားမားနဲ့ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်တို့ဟာစနေနေ့ကသဘောတူခဲ့ကြတယ်လို့အင်ဗျူရောကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ကဒီဘေးဒုက္ခတွေကြောင့်လူသားချင်းစာနာမှုအကူအညီတွေလိုအပ်နေတာကိုအကူအညီပေးနိုင်ဖို့အရေးပေါ်နိုင်ငံတကာညှိနှိုင်းဆောင်ရွက်မှုလိုအပ်နေတယ်ဆိုတာကိုလည်းသမ္မတအိုဘားမားကဒီပြင်သစ်သမ္မတဖွန်ဆွာအော်လွန်နဲ့သဘောတူခဲ့ပါတယ်။ဒီ ISIS စစ်သွေးကြွအဖွဲ့ကိုတံပြန်တိုက်ခိုက်နိုင်ရေးအတွက်ရေရှည်မဟာဗျူဟာချမှတ်နိုင်ရေးအတူတွဲဆောင်ရွက်သွားကြမယ်လို့လည်းပြင်သစ်နဲ့အမေရိကန်ခေါင်းဆောင်နှစ်ယောက်သဘောတူခဲ့ပါတယ်
။ဂါဇာကမ်းမြောင်ဘက်ကနေဟမတ်စစ်သွေးကြွတွေကအစ္စရေးဘက်အချမ်းကိုဒုံးကျည်တွေနဲ့ပစ်ခတ်တာကိုလက်စားချေတဲ့အနေနဲ့အစ္စရေးဘက်ကလည်းဂါဇာကိုပုံကျဲတိုက်ခိုက်နေပြီးသူတို့အနေနဲ့တိုက်ခိုက်ခံရတဲ့ကာလအတွင်းစစ်ဆင်ညီနေမှုတွေလုပ်မှာမဟုတ်ဘူးလို့အစ္စရေးကပြောကြားလိုက်ပါတယ်။အီဂျစ်နိုင်ငံရဲ့ဂျာဝင်ဆောင်ရွက်ပေးမှုနဲ့အစ္စရေးနဲ့ပါလက်စတိုင်းအကြားရေရှည်အပြစ်ခတ်ရဆဲရေးဆိုင်ရာစစ်ဆင်ညီနေပွဲတွေဆက်လက်ပြုလုပ်နိုင်ဖို့အစ္စရေးကိုယ်စားလှယ်အဖွဲ့ကိုင်ရိုမြို့ကိုတင်းငွေနေနေမှာရောက်လာလိမ့်မယ်လို့မျှော်လင့်ကြောင်းပါလက်စတိုင်းအရာရှိတွေကပြောပါတယ်။တိုက်ခိုက်မှုတွေဆက်ဖြစ်နေသေးတယ်သူတို့အနေနဲ့တွေ့ဆုံဆွေးနွေးမှုမှာပါဝင်မဟုတ်ဘူးလို့အစ္စရေးကပြောပါတယ်။ကိုင်ရိုမြို့မှာပြုလုပ်နေတဲ့ရေရှည်အပြစ်ခတ်ရဆဲရေးဆွေးနွေးပွဲတိုးတက်မှုရမလားပဲ92နှစ်ကြီးကြာပြစ်ခတ်ရစိတ်သဘောတူညီချက်ဟာလည်းတက်တန်းကုန်ဆုံးပြီးနောက်တည့်ရက်စနေနေ့ကနှစ်ဖက်ပြစ်ခတ်မှုတွေပြန်လည်စတင်ခဲ့တာဖြစ်ပါတယ်တက်ခတ်မှုတွေပြန်လည်စတင်တဲ့အချိန်ကစလို့ Hamas တို့ကအစ္စရေးဘက်ကိုဒုံးကျည်ပေါင်း100ကျော်နဲ့ပြစ်ခတ်တက်ခတ်ခဲ့ပြီးအစ္စရေးဘက်ကလည်းအကြမ်းဖက်သမားတွေခိုးအောင်နေတဲ့နေရာတွေလို့ဆိုတဲ့ပြစ်မှတ်120ကိုတက်ခတ်ခဲ့တယ်လို့ပြောပါတယ်ဂါဇာကမ်းမြောင်ကိုပြင်ပကဘာနဲ့ပိတ်ဆို့ထားတာကိုရုပ်သိမ်းပေးဖို့ Hamas အဖွဲ့ကတောင်းဆိုနေပြီးအစ္စရေးတို့ကလည်းဂါဇာကမ်းမြောင်မှာစစ်မဲ့ဆုံးအရင်ဖြစ်အောင်လုပ်ရမယ်လို့ပြောဆိုထားပါတယ်
November လကျရင်နေပြည်တော်မှာကျင်းပဖို့ရှိတဲ့အရှေ့အာရှထိပ်သီးစည်းဝေးပွဲတက်ရောက်နိုင်ဖို့အတွက်သမ္မတဘရက်အိုဘားမားကစိတ်အားထက်သန်နေတယ်လို့ American နိုင်ငံသားရဲ့ဝန်ကြီး John Kerry ကပြောကြားခဲ့ပါတယ်။နေပြည်တော်မှာစနေနေ့ကကျင်းပခဲ့တဲ့ American ASEAN နိုင်ငံသားရဲ့ဝန်ကြီးများဆွေးနွေးပွဲမင်ခွန်းထဲမှာသူကအခုလိုပြောကြားသွားခဲ့တာပါ။မြန်မာနိုင်ငံရှေ့ဆက်ရင်ဆိုင်ရမယ့်စိန်ခေါ်မှုတွေကို American ကဆက်လက်အားပေးကူညီသွားမယ်လို့ဝန်ကြီး Kerry ကပြောကြားခဲ့ပါတယ်။ ဒီအာဆီယံဒေသတွင်ရေရှည်ကြွယ်ဝတိုးတက်ရေးတာမကအမေရိကန်နဲ့တခြားနိုင်ငံကပြည်သူတွေအကျိုးခံစားနိုင်မဲ့အာဆီယံစီးပွားရေးအတိုင်းအဝိုင်းကြီးကို2015ခုနှစ်မှာဖော်ဆောင်နိုင်ရေးအတွက်ကိုလည်းအမေရိကန်ကထောက်ခံတယ်လို့ဝန်ကြီးကယ်ရီကပြောကြားသွားပါတယ်။စနေနေ့အစောပိုင်းတုန်းကသူဟာသမ္မတဦးသိန်းစိန်ပြည်သူ့လွတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းတို့နဲ့တီးခြားတွေ့ဆုံခဲ့ပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီပြုပြင်ပြောင်းလဲရေးလူ့အခွင့်အရေးနဲ့ဖွဲ့စည်းပုံပြင်ဆင်ရေးကိစ္စတွေနှောင့်နှေးနေတဲ့အပေါ်မှာအမေရိကန်ဘက်ကစိုးရိမ်နေဆိုတဲ့အကြောင်းတွေကိုဝန်ကြီးကယ်ရီဘက်ကပြောကြားခဲ့တယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။သမ္မတဦးသိန်းစိန်ဘက်ကတော့မြန်မာနိုင်ငံကအပြောင်းလဲတွေဟာနောက်ကိုပြန်လှည့်သွားစရာအကြောင်းမရှိပါဘူးလို့ပြောခဲ့တဲ့အကြောင်းပြန်ကြားရေးဝန်ကြီးဦးရဲ့ထွတ်ကပြောပြပါရယ်အမေရိကန်နိုင်ငံသားရေးဝန်ကြီးဟာစနေနေ့မှာပဲကနေဒါတရုတ်ဂျပန်နဲ့တောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးတွေနဲ့လည်းတီးခြားတွေ့ဆုံခဲ့ပါရယ်ဒါအပြင်မဲခေါင်မြေဝမ်းအောက်ပိုင်းဒေသဆိုင်ရာစီဝေးပွဲတွေကိုလည်းတက်ရောက်ခဲ့ပါရယ်ရှင်
New American Tan မနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီနေ့ကနေ့မနေ့ဖက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်အီဘိုလာရောဂါအဆိုးဆုံးဖြစ်ပွားနေတဲ့အနောက်အာဖရိကနိုင်ငံတွေကအီဘိုလာဗိုင်းရပ်စ်ပြန့်နှံ့မှုတားဆီးနိုင်ဖို့တိုးမြင့်ဆောင်ရွက်နေကြပါတယ်။လိုက်ဘေးရီးယားနဲ့ဆီယရာလီယွန်းနိုင်ငံနယ်စပ်ခိတ်တွေအားလုံးကိုပိတ်လိုက်တယ်လို့ဂီနီနိုင်ငံကစနေနေ့ကကြေညာပါတယ်။ဒီနိုင်ငံ၃နိုင်ငံလုံးကဒီအီဘိုလာကြောင့်သေဆုံးသူပေါင်းဟာ1000နီးပါးရှိနေပါတယ်။နိုင်ဂျီးရီးယားနိုင်ငံထဲမှာလည်းအီဘိုလာကြောင့်သေဆုံးသူ2ယောက်ထက်မနည်းရှိနေပါတယ်။ရောဂါပြဿနာကိုကင်တွယ်နိုင်ရေးနောက်ထပ်ဗန္ဒာငွေသုံးဆွဲနိုင်ဖို့အတွက်လိုက်ဘေးရီးယားဆီယရာလီယွန်ဂီနီနဲ့နိုင်ဂျီးရီးယားနိုင်ငံတွေမှာအရေးပေါ်အခြေအနေတွေကိုထုတ်ပြန်ကြေညာထားပါတယ်။အနောက်အာဖရိကမှာအခုပြန့်နှံ့နေတဲ့အီဘိုလာရောဂါကူးစက်မှုဟာအရင်တုန်းကဒီဗိုင်းရပ်စ်ကြောင့်ကူးစက်မှုတွေအလုံးထက်ပိုပြီးတော့မြန်ဆန်တဲ့နှုံးနဲ့ကူးစက်နေတာဖြစ်ပါတယ်။ဒီရောဂါကူးသနိုင်ဖို့အတွက်ကူးသနီးရောဆေးဝါးပါမရှိသေးပါဘူးရှင်။
ယူကရိန်းနိုင်ငံရှေ့ပိုင်းမှာဖြစ်ပွားနေတဲ့တိုက်ပွဲတွေမှာစစ်ရတပ်ဖွဲ့တွေကအသာစီးရလာနေတဲ့အချိန်မှာပဲသူတို့အနေနဲ့အပြစ်ခတ်ရဆဲဖို့အသင့်ရှိတဲ့အကြောင်းရုရှားလိုလာတဲ့ယူကရိန်းခွတ်ထွေးသမားတွေကပြောကြားလိုက်ပါတယ်။တပုံတပ်ဖွဲ့တွေဘက်ကတင်သွင်းလာတဲ့အစိုးပြချက်နဲ့ပတ်သက်လို့အစိုးရဘက်ကတစုံတရာမတုံ့ပြန်သေးပါဘူး။ဒါပေမဲ့ခွတ်ထွေးသမားတွေဘက်ကလက်နက်ကင်လုပ်ငန်းကိုဆွတ်လွရင်အပြစ်ခတ်ရဆဲရေးကိုသဘောတူမယ်လို့ယူကရိန်းအစိုးရကပြောထားမှုပါတယ်ခွတ်ထွေးတဲ့ပုံတပ်ဖွဲ့တွေအဓိကချေကိုယူထားတဲ့ဒွန်းနက်စ်နဲ့လူဟန်စ်ဒေသတွေကိုယူကရိန်းအစိုးရတပ်ဖွဲ့တွေကဆက်လက်ထိုးစစ်ဆင်တိုက်ခိုက်နေတာဖြစ်ပါတယ်ဒွန်းနက်စ်မြို့ကအခြေအနေတွေဟာပုံမဆိုးရွားလာနေပြီးလူသားချင်းစာနာမှုဆိုင်ရာအကြတဲ့တွေနဲ့ရင်ဆိုင်ရာကိန်းရှိတယ်လို့ဆိုပါတယ်လူသားချင်းစာနာမှုဆိုင်ရာအကူအညီပေးလှုပ်ဆောင်မှုဆိုတဲ့ကောင်းစဉ်နဲ့ရုရှားတပ်ဖွဲ့တွေယူကရိန်းနိုင်ငံအတွင်းဝင်ရောက်ဖို့ကြိုးစားခဲ့ပေမဲ့ယူကရိန်းတပ်ဖွဲ့တွေကဟန်တာနိုင်ခဲ့တယ်လို့အစစ်မြင့်ယူကရိန်းအရာရှိကပြောပါတယ်ရုရှားဘက်ကတော့အဲ့ဒီကိစ္စကိုညှင်းဆို့ထားပါတယ်
ယူကရိန်းရှေ့ပိုင်းမှာဖြစ်ကြခဲ့တဲ့ဒီမလေးရှားလေကြောင်းလိုင်းလေယာဉ်နဲ့ပတ်သက်လို့စုံစမ်းစစ်ဆေးနေတဲ့ကျွမ်းကျင်သူတွေကိုလုံခြုံရေးအခြေအနေကြောင့် Netherlands နိုင်ငံကိုပြန်ပို့ဖို့လို့ဆုံးဖြတ်ခဲ့တယ်လို့ Netherlands ကစုံစမ်းစစ်ဆေးအဖွဲ့ခေါင်းဆောင်ကပြောလိုက်ပါတယ်။လေယာဉ်ပြတ်ကျခဲ့တဲ့နေရာမှာဒီယူကရိန်းခွဲထွက်ရေးသမားတွေနဲ့ယူကရိန်းအစိုးရကြားတိုက်ပွဲတွေဖြစ်နေတာကြောင့်စုံစမ်းစစ်ဆေးသူတွေအတွက်အန္တရာယ်များတယ်လို့ဒီစုံစမ်းရေးအဖွဲ့ခေါင်းဆောင် Peter Jan Elbersberg ကတနင်္ဂနွေဒီခါမှာစနေနေ့ကသတင်းစာရှင်းလင်းပွဲမှာပြောခဲ့တာပါလေရင်ပြက်အပိုင်းစားတွေပြန့်ကျဲနေတဲ့နေရာနဲ့မီတာ150လောက်ပဲဝေးတဲ့နေရာမှာပုတ်ထူးနေတော့ကပြစ်ခတ်မှုတွေရှိခဲ့တဲ့အတွက်ရှာဖွေစုံစမ်းရေးလုပ်ငန်းတွေကိုရပ်ခဲ့ရတယ်လို့သူကပြောပါတယ်။အဲဒီနေရာမှာရှာဖွေစုံစမ်းမှုလုပ်နေကြတဲ့ Australia နဲ့ Dutch ကျွမ်းကျင်သူတွေဟာလူခဏကိုအပိုင်းစားတွေကိုထပ်ပြီးတော့တွေ့ရှိခဲ့တဲ့အတွက်နောက်ထပ်စစ်ဆေးမှုတွေလုပ်နိုင်ဖို့အတွက် Netherlands နိုင်ငံကိုပြန်ပြီးတော့ပို့ခဲ့ပါတယ်။
အမေရိကန်သမ္မတအင်ဂျီတော်သတင်းပြန်ကြားရေးအရာရှိဟောင်း James Brady ဟာအခုသတင်းပတ်အစောပိုင်းမှာတည်ဆုံသွားတာဖြစ်ပေမဲ့သူဟာ1982ခုနှစ်တုန်းကအပြစ်ခံရတဲ့သေနတ်ဒဏ်ရာကြောင့်တည်ဆုံသွားတာဖြစ်တဲ့အတွက်လူသတ်မှုမြောက်ကြောင်းအမေရိကန်နိုင်ငံ Virginia ပြည်နယ်မူကင်းဆေးပညာရှင်တွေကပြောပါတယ် Direct from Washington The
Voice of America VOA နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုဇော်ဝင်းလိုင်တို့ကကြီးညာပေးတော့တာပါအခုကဆက်ပြီးတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာဖြစ်တဲ့အတွက်အရင်ဆုံးတော့နေပြည်တော်ကအာဆီယံအစည်းအဝေးနဲ့စကြပါတယ်အာရှမှာဖြစ်တဲ့အကြောင်းအရာအများစုက27ရာစုရဲ့တမိုင်းဖြစ်ရက်တွေအဖြစ်မှတ်တမ်းတင်သွားမှာဖြစ်သလိုအဲ့ဒီတမိုင်းမှတ်တမ်းထဲမှာအရှေ့တောင်အာရှမှာဖြစ်တဲ့ကိစ္စတွေကအများကြီးပါဝင်နေမှာဖြစ်တဲ့အတွက်အမေရိကန်ပြည်ထောင်စုကအာရှပစိဖိတ်ဒေသနဲ့ထိတွေ့ဆက်ဆံသွားဖို့အခိုင်အမာတန်ဓေဌာန်ချထားတာဖြစ်တယ်လို့အမေရိကန်နိုင်ငံသားဝန်ကြီး John Kerry ကပြောပါတယ် သမရဘရက်အိုဘားမားအနေနဲ့လည်းနိုဝင်ဘာလမှာကျင်းပဖို့ရှိတဲ့ရှေ့အာရှထိပ်သီးစည်းဝေးပွဲကိုတက်ရောက်ဖို့စိတ်အားတန်နေတယ်လို့နေပြည်တော်မှာစနေနေ့ကကျင်းပတဲ့အမေရိကန်နဲ့အာဆီယံနိုင်ငံသားရေးဝန်ကြီးများအဆင့်ဆွေးနွေးပွဲမှာအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောကြားခဲ့ပါတယ်အပြည့်စုံကိုတော့မတ်ဆုမြတ်မွန်ကဆက်ပြီးတင်ပြပေးမှာဖြစ်ပါတယ်ဗျာ
အမေရိကန်နိုင်ငံသားရေးဝန်ကြီးတယောက်အနေနဲ့မြန်မာနိုင်ငံကိုပထမဆုံးရောက်လာတဲ့ဝန်ကြီးကယ်ရီဟာစနေနေ့ကနေပြည်တော်မှာကျင်းပတဲ့အမေရိကန်နဲ့အာဆီယံနိုင်ငံသားရေးဝန်ကြီးများဆွေးနွေးပွဲမှာမြန်မာနိုင်ငံရဲ့စိန်ခေါ်မှုတွေကိုဆက်ပြီးတော့ကူညီသွားမယ်အကြောင်းနဲ့အာရှပစိဖိတ်နိုင်ငံတွေနဲ့ဆက်ဆံရေးကိုအမေရိကန်ကဘာကြောင့်အလေးထားတယ်လဲဆိုတာကိုအခုလိုပြောကြားသွားခဲ့ပါတယ
်။ Myanmar tackles the challenges ahead. I want the people of Myanmar to know that they have the support and the friendship of the United States.
ရှစ်ဆက်တွေ့ရမယ်စိန်ခေါ်မှုတွေကိုမြန်မာပြည်သူတွေရင်ဆိုင်ဖြေရှင်းရမယ်တစ်ချိန်တည်းမှာပဲအမေရိကန်ပြည်ထောင်စုရဲ့ထောက်ခံကူညီမှုနဲ့ခင်မင်ရင်းနှီးမှုကိုဆက်လက်ရရှိသွားမယ်ဆိုတာကိုမြန်မာပြည်သူတွေကိုကျွန်တော်သိစေချင်ပါတယ်။21ရာစုတမိုင်းဖြစ်စဉ်ထဲမှာအာရှမှာဖြစ်ပျက်တဲ့အကြောင်းအရာအများစုကတမိုင်းမှာတွင်ကြံရဲမှာဖြစ်တာနဲ့အတူအရှေ့တောင်အာရှမှာဖြစ်တဲ့ကိစ္စတွေကတမိုင်းထဲမှာအများကြီးပါဝင်နေမှာဖြစ်ပါတယ်။ဒါကြောင့်အမေရိကန်ပြည်ထောင်စုကအာရှပစိဖိတ်ဒေသနိုင်ငံတွေနဲ့ထိတွေ့ဆက်ဆံသွားမယ်ဆိုတဲ့ခိုင်မာတဲ့တန်ဋိဌာန်ဆက်ပြီးချထားဆဲဖြစ်ပါတယ်။အာရှဒေသတစ်ခုလုံးမှာငင်းချမ်းရေးတာယာဝပြောရေးနဲ့ဒေသတွင်းတသားတည်းဖြစ်ရေးမှာအာဆီယံအဖွဲ့ကြီးရဲ့အခန့်ကဏ္ဍကအရေးကြီးလာပါတယ်
။နိုဝင်ဘာလကျရင်ကျင်းပဖို့ရှိတဲ့အရှေ့အာရှထိပ်သီးစည်းဝေးပွဲကိုတက်ရောက်နိုင်ဖို့သမ္မတဘရက်အိုဘားမားကစိတ်အားထက်သန်နေတယ်ဆိုတာကိုလည်းအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကမင်းကွန်းထဲမှာပြောကြားသွားပါတယ်။အာဆီယံဒေသတွင်းရေရှည်တာယာဝပြောရေးအမေရိကန်ပြည်သူတွေနဲ့တခြားနိုင်ငံအများကပြည်သူတွေအလုတ်အကင်အခွင့်အလန်းတွေရလာနိုင်မဲ့အာဆီယံစီးပွားရေးအတိုင်းအဝိုင်းကြီးကို2015ခုနှစ်မှာဖော်ဆောင်နိုင်ရေးအတွက်ကိုလည်းအမေရိကန်ကထောက်ခံတယ်လို့ဝန်ကြီးကယ်ရီကပြောကြားသွားပါတယ်။စနေနေ့မနက်ပိုင်းကနေပြည်တော်ကိုရောက်လာတဲ့ဝန်ကြီးကယ်ရီဟာစနေနေ့အစောပိုင်းမှာပဲသမ္မတဦးသိန်းစိန်ကိုတွေ့ဆုံခဲ့ပါတယ်။မြန်မာနိုင်ငံအပေါ်အမေရိကန်ရဲ့တန်ခတ်အရေးယူမှုအများစုကိုဖယ်ရှားလျှော့ပေါက်ပေးခဲ့တဲ့2012ခုနှစ်နောက်ပိုင်းမြန်မာနိုင်ငံကဒီမိုကရေစီပြုပြင်ပြောင်းလဲရေးနဲ့လူ့အခွင့်အရေးအခြေအနေတွေဆက်ပြီးတော့တိုးတက်မှုမရှိတော့တဲ့ကိစ္စကိုအမေရိကန်ကစိုးရိမ်နေဆိုတာကိုသမ္မတဦးသိန်းစိန်နဲ့တွေ့ဆုံစဉ်မှာဝန်ကြီးကယ်ရီကပြောကြားခဲ့တယ်လို့အမေရိကန်နိုင်ငံသားရေးဌာနအတာဝန်ရှိသူတွေကပြောပါတယ်။လူနည်းစုမွတ်စလင်တွေအပေါ်ခွဲခြားဆက်ဆံအကြမ်းဖက်တဲ့ကိစ္စ၊တရေလွတ်လပ်ခွင့်ကိစ္စ၊လွတ်လပ်မျှတအများလက်ခံနိုင်တဲ့ရွေးကောက်ပွဲတွေကျင်းပနိုင်အောင်ဖွဲ့စည်းပုံပြင်ဆင်ရေးကြံ့ကြာနေတဲ့ကိစ္စတွေအပေါ်မှာအမေရိကန်ဘက်ကအဓိကစိုးရိမ်နေတယ်လို့ပြောပါတယ်။အမေရိကန်သမ္မတအိုဘားမားမြန်မာနိုင်ငံကိုနိုဗ ెంబ ာမှာဒုတိယတစ်ခေါက်ရောက်မလာခင်အခုလိုမျိုးအမေရိကန်အစိုးရဘက်ကစိုးရိမ်နေတဲ့ကိစ္စတွေကိုထိထိရောက်ရောက်ကင်တွယ်ဆောင်ရွက်ဖို့အမေရိကန်ဘက်ကလိုလားတယ်ဆိုတာကိုသမ္မတဦးသိန်းစိန်ကိုဝန်ကြီးကယ်ရီကရှင်းရှင်းပြောခဲ့တယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။အခုလိုအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီမြန်မာနိုင်ငံကိုရောက်နေချိန်မှာပဲမြန်မာနိုင်ငံရေးစီးပွားရေးနဲ့လူမှုရေးကူးပြောင်းမှုတွေလူ့အခွင့်အရေးအပေါ်လေးစားလိုက်နာမှုတွေခိုင်မာစေဖို့အမေရိကန်ကမြန်မာနိုင်ငံအပေါ်ထောက်ပံ့ကူညီနေတဲ့အကြောင်းအမေရိကန်နိုင်ငံသားရေးဌာနကကြေညာချက်ထုတ်ပြန်ပါတယ်။အလားတူပဲအမေရိကန်ကုမ္ပဏီတွေမြန်မာနိုင်ငံမှာတာဝန်သိရင်းနှီးမြှုပ်နှံမှုတွေလုပ်ရာကအမေရိကန်စီးပွားရေးလုပ်ငန်းတွေအတွက်ရောမြန်မာပြည်သူတွေအတွက်ပါရေရှည်ခံတဲ့တက်ရောက်မှုတွေရှိလာမယ်လို့ယုံကြည်တဲ့အကြောင်းကြေညာချက်ကိုလည်းစနေနေ့ကထုတ်ပြန်ခဲ့ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီဟာစနေနေ့ကပဲအာဆီယံဆွေးနွေးပွဲတက်ရောက်နေတဲ့ကနေဒါ၊ဂျပန်၊တရုတ်၊တောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးတွေနဲ့လည်းတီးခြားစီတွေ့ဆုံခဲ့ပါတယ်။ဒီကနေ့တနင်္ဂနွေနေ့မှာတော့သူဟာအာဆီယံဒေသဆိုင်ရာစီဝေးပွဲအရှေ့အာရှထိပ်သီးအကျိုးနိုင်ငံသားရေးဝန်ကြီးများစီဝေးပွဲတွေကိုတက်ရောက်မှာဖြစ်ပါတယ်ရှင်
။မဆုမြတ်မုံပြောပြသွားတာပါ။ဒီသတင်းနဲ့တဆက်တဲ့အာဆီယံစီဝေးတွေဘက်ကသတင်းတပုတ်ကိုဆက်မယ်ဆိုရင်တော့တောင်တရုတ်ပင်လယ်ပြင်အတွင်းရေပြင်ပိုင်နဲ့ဆိုင်ရာအငင်းပွားမှုတွေကိုဖြေရှင်းရေးအာဆီယံအဖွဲ့နဲ့အမေရိကန်ပြည်ထောင်စုတို့မှတာဝန်ရှိတယ်လို့အမေရိကန်ထိပ်တန်းတန်တမန်ကပြောဆိုလိုက်ပါတယ်။တစ်ဖက်မှာလည်းတရုတ်နဲ့အကျိုးစီးပွားကိုအခိုင်အမာကာကွယ်သွားမှာဖြစ်တယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးကထုတ်ဖော်ပြောဆိုထားပါတယ်။နေပြည်တော်မှာလက်ရှိကျင်းပနေတဲ့အာဆီယံစည်းဝေးတွေအတွင်းစနေနေ့မှာတောင်တရုတ်ပင်လယ်ပြင်ရေထုတ်ဖော်ပြောဆိုမှုတွေကိုတော့မတ်တိန်ကြီးထိုက်ကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ။
တဘာဝအရင်းမြစ်ကျွယ်ဝပြီးကုန်သွယ်ရေးအတွက်ပါအရေးပါတဲ့တောင်တရုတ်ပင်လယ်ပြင်အတွင်းကရေပြင်ပိုင်တဲ့တချို့ကိုတရုတ်တို့ကတစ်ဖက်အာဆီယံအဖွဲ့ဝင်နိုင်ငံတွေဖြစ်ကြတဲ့ဘရူနိုင်း၊မလေးရှား၊ဖိလစ်ပိုင်၊ဗီယက်နမ်နိုင်ငံတွေအပြင်ထိုင်ဝမ်တို့နဲ့ပါအသီးသီးအငင်းပွားနေတာဖြစ်ပါတယ်။ဒီတောင်တရုတ်ပင်လယ်ပြင်အရေးပိုင်ဆိုင်မှုအငင်းပွားမှုဟာဆိုရင်အာဆီယံအစည်းအဝေးတိုင်းမှာပါနေတဲ့ကိစ္စလည်းဖြစ်ပါတယ်။လက်တလောနေပြည်တော်မှာကျင်းပနေတဲ့စနေနေ့အာဆီယံအစည်းအဝေးပွဲအတွင်းမှာတော့တောင်တရုတ်ပင်လယ်ပြင်ပိုင်ဆိုင်မှုအငင်းပွားနေတဲ့ကိစ္စတွေကိုဖြေရှင်းဖို့အာဆီယံနဲ့အမေရိကန်ပြည်ထောင်စုတို့မှတာဝန်ရှိတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောဆိုလိုက်ပါတယ်။
The United States and ASEAN have a common responsibility to ensure the maritime security of critical global sea lanes and ports.
အရေးပါတဲ့ကမ္ဘာပင်လယ်ပြင်တွေနဲ့စိတ်ကမ်းတွေရဲ့ရေကြောင်းလုံခြုံရေးဆိုင်ရာလုံခြုံရေးအသေးချာရှိအောင်လှုပ်ဆောင်ဖို့ American ပြည်ထောင်စုနဲ့အရှေ့တောင်အာရှနိုင်ငံများအဖွဲ့ ASEAN တို့မှတာဝန်ရှိပါတယ်။တောင်တရုတ်ပင်လယ်အပြင်အတွင်းကတင်းမာမှုတွေကိုကင်တွယ်ဖို့ငြိမ်းချမ်းစွာလှုပ်ဆောင်နိုင်ဖို့အတူတကွလက်တွဲလှုပ်ဆောင်နိုင်ဖို့လိုအပ်ပါတယ်။နောက်ဒီအရေးကိုလှုပ်ဆောင်တာမှာနိုင်ငံတကာဥပဒေအခြေခံနဲ့လှုပ်ဆောင်ကြရမှာပါ။ဒီလိုအဖြစ်အပျက်တွေဟာဒီဒေတာတွေနဲ့ American ရဲ့အရေးကိစ္စလို့ short တွက်လို့မရပါဘူး။အရှိတောင်အာရှဒေတာမှာနိုင်ငံတကာဥပဒေပေါ်အခြေခံပြီးဖွံ့ဖြိုးတိုးတက်မှုတွေကိုဆက်လက်တွေ့မြင်ရဖို့အရေးကတကမ္ဘာလုံးရဲ့အရေးဖြစ်ပါတယ
်။တရုတ်တို့ကတော့မကြသေးခင်ကပဲဗီယက်နမ်နဲ့ပိုင်နဲ့အငင်းပွားနေတဲ့နေရာတွေမှာရေနံရှာဖွေရေးကိုတစ်ဖက်သက်ဝင်ရောက်လှုပ်ဆောင်တာကြောင့်တရုတ်နဲ့ဗီယက်နမ်ကြားတင်းမာမှုတချို့ဖြစ်ခဲ့သေးတာပါ။စနေနေ့နေပြည်တော်အာဆီယံအစည်းအဝေးပွဲအတွင်းသတင်းထောက်တွင်နဲ့တွေ့ဆုံလာမှာတော့တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီကအခြေအမြစ်မရှိတဲ့ရန်စတဲ့လှုပ်ရက်တွေရှိလာရင်တော့တရုတ်တို့ကပြက်ပြက်သားသားတုံ့ပြန်သွားမယ်လို့ပြောဆိုလိုက်ပါတယ်
။ဝမ်ပစန့်ရှင်有人渲染甚至炒作所谓南海的紧张
တရုတ်ရဲ့အချုပ်အခြာအာဏာတည်မြဲဖို့ရေကြောင်းဆိုင်ရာအခွင့်အရေးနဲ့အကျိုးစီးပွားတွေကိုထိန်းသိမ်းဆောင်ရှောက်ရေးအပေါ်တရုတ်ရဲ့ရည်တည်ချက်ဟာခိုင်မာပြီးပြောင်းလဲလို့လည်းမရနိုင်ပါဘူးလို့တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီကပြောခဲ့တာပါ။
"Tôi nghĩ rằng, nếu có yêu cầu chăng ý,
တစ်ချိန်တည်းမှာပဲအငင်းပွားမှုတစ်ခုချင်းစီအလိုက်ငြိမ်းငြိမ်းချမ်းချမ်းဖြည့်ရှင်းဖို့အတွက်တရင်တနည်းအကြံဉာဏ်ပေးစိစက်ညှိနှိုင်းရေးကိုတရုတ်ဘက်ကဆက်လက်လှုံ့ဆော်ဖို့အစဉ်သင့်ပါပဲလို့သူကပြောခဲ့တာပါ
။ "Quand pas je me yo, bi yao, yin mi zhe zai"
တရုတ်နိုင်ငံအနေနဲ့နိုင်ငံကြီးတစ်ခုရဲ့တာဝန်ယူရမှုရှိတာနဲ့အညီရှေ့ဆက်ပြီးစိတ်ရှည်တီးခံသွားဖို့အဆင်သင့်ရှိနေပါတယ်။ဒါပေမဲ့အခြေအမြစ်မရှိတဲ့ရန်စတဲ့လှုပ်ရှားမှုတွေကိုတော့တရုတ်ဘက်ကရှင်းလင်းအောင်ဆောင်ရွက်ပြီးခိုင်မာတဲ့တုံ့ပြန်မှုတွေလှုံ့ဆော်သွားမှာပါလို့တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီကပြောကြားခဲ့တာဖြစ်ပါတယ်။တောင်တရုတ်ပင်လယ်ပြင်အတွင်းရေပိုင်နဲ့အငင်းပွားနေတဲ့ကျွန်းတချို့အပေါ်မှာတရုတ်တို့ကမီးပြတိုက်တွေတိစောက်သွားမယ်ဆိုပြီးတော့လဲဒီသတင်းပါအတွင်းမှာပဲတရုတ်နိုင်ငံပိုင်သတင်းတွေမှာဖော်ပြကြပါတယ်။အာဆီယံနိုင်ငံတချို့နဲ့တရုတ်နိုင်ငံကြားရေပြင်ပိုင်နက်ဆိုင်ရာအငင်းပွားမှုတွေအပေါ်မှာတော့အာဆီယံအလှည့်ကျဥက္ကဋ္ဌမြန်မာနိုင်ငံကဘဲလိုက်ရက်တီမှာမဟုတ်ဘဲသက်ဆိုင်ရာနိုင်ငံတွေကြားငြိမ်းချမ်းစွာတွေ့ဆုံဆွေးနွေးအဖြစ်ရှာရေးအတွက်တရုတ်နဲ့မြန်မာကြားရင်းနှီးတဲ့ဆက်ဆံရေးကိုအသုံးချပြီးဂျားဝင်ဆောင်ရွက်သွားမှာဖြစ်တယ်လို့မြန်မာဘက်ကပြောဆိုထားပါတယ်ရှင်။
မတ်တင်ကြီးထိုက်ပြပြသွားတာပါအခုကစပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာဖြစ်ပါတယ်အရင်ဆုံးတော့မျက်မှောက်ရေးက30ချက်စီစဉ်ကိုနားဆင်ရမှာဖြစ်ပါတယ်ကမ္ဘာဈေးကွက်မှာစီးပွားရှာနေကြတဲ့ကုမ္ပဏီကြီးငယ်တွေဟာအစိုးရအကူအညီကိုရကြပါတယ်ဒါပေမဲ့အစိုးရဖိနှိပ်တာကိုအနည်း50လောက်ခံခဲ့ရတဲ့မြန်မာကုမ္ပဏီတွေဟာရှင်ပြိုင်မှုစွန့်ရီခင်းမဲ့နေကြောင်းဥအောင်ခင်နဲ့ကိုကျော်ကျော်သိန်းတို့ကသုံးသပ်တင်ပြထားပါတယ်ခင်ဗျာ
တိုင်းနိုင်ငံတွေဟာပြင်းစင်စီးပွားရှာရင်ဖွံ့ဖြိုးတိုးတက်လာတာဖြစ်လို့ရှင်ပြိုင်နိုင်စွာမရှိတဲ့တိုင်းပြည်ဟာတိုးတက်ဖွံ့ဖြိုးဖို့အလားအလာနည်းနေပါတယ်။တိုင်းပြည်အချင်းချင်းရှင်ပြိုင်နေဆိုပေမဲ့တကယ်ကတော့နိုင်ငံသားအချင်းချင်းပြင်းစင်ကြတာဖြစ်ပါတယ်။နိုင်ငံသားပိုင်ကုမ္ပဏီတွေကမ္ဘာဈေးကွက်မှာပြင်းစင်စီးပွားရှာတာကိုနိုင်ငံအချင်းချင်းရှင်ပြိုင်တယ်လို့ပြောနေတာပါပဲ။တိုင်းပြည်ရဲ့ရှင်ပြိုင်နိုင်စွာအားကိုစားစစ်တဲ့စာရန်တွေမကြာခဏတွက်ပေါ်တတ်ပါတယ်။ဒီထဲမှာဂျနီဗာအခြေစိုက် World Economic Forum ကနှစ်စဉ်ထုတ်တဲ့ Competitiveness Report ဟာတင်ရှားပါတယ်2023-2024အစည်းအဝေးခန်းစားဟာစာမျက်နှာ600နီးပါးရှိပြီးမြန်မာအပါအဝင်148နိုင်ငံရဲ့ရှင်ပြိုင်မှုစွန့်ရည်တွေကိုပိုင်းခြားသတ်မှတ်အကဲဖြတ်ထားပါတယ်ဒီစာရင်းထဲမှာစင်ကာပူကဒုတိယနေရာယူထားပြီးမလေးရှားအဆင့်က24ဘရူနိုင်းက26ထိုင်းက39အင်ဒိုနီးရှားက38ဖိလစ်ပိုင်က59ဗီယက်နမ်က80လာအိုက81ကမ္ဘောဒီးယားက88မှာဖြစ်ပြီးမြန်မာအဆင့်က139ဖြစ်ပါတယ်မြန်မာရဲ့ညံ့တာအာဖရိကက9နိုင်ငံပဲကျန်ပါတယ်တန်ပြီကမန္တလေး12ခုရဲ့အခြေအနေကိုလေ့လာသုံးသပ်ပြီးရှင်းပြဆွမှုစွာအားကိုကမန့်ထားတယ်လို့ဆိုပါတယ
်အုပ်ချုပ်ရေးနိုင်ငံရေးနဲ့တရားဥပဒေအခြေခံအဆောက်အဦစီးပွားရေးတည်ငြိမ်မှုကျန်းမာရေးနဲ့အခြေခံပညာအထက်တန်းပညာနဲ့လေ့ကျင့်မှုကုန်စည်ဈေးကွက်လုံသမားဈေးကွက်ဗန္ဒာရေးအတက်ပညာဈေးကွက်ပမာဏလ လုပ်ငန်းကျွမ်းကျင်မှုနဲ့တည်ထွင်မှုကြံစားမှုစတာတွေမှာအားကောင်းရင်ကောင်းတယ်လို့ရှင်ပြိုင်နိုင်စွမ်းရှိတယ်လို့ဆိုပါတယ်စစ်အုပ်စုကြီးစိုးတဲ့အနှစ်90မှာမြန်မာနိုင်ငံသားတွေရဲ့ရှင်ပြိုင်နိုင်မှုစွမ်းရည်ကျဆင်းသွားပါတယ်148နိုင်ငံရဲ့အတက်ပညာအခြေအနေကိုစမ်းစစ်တဲ့အခါမှာမြန်မာဟာအောက်ဆုံးအဆင့်ကိုရောက်နေပါတယ်လုပ်ငန်းကျွမ်းကျင်မှုနဲ့တည်ထွင်ကြံစားမှုမှာလည်းမြန်မာဟာအောက်ဆုံးမှာရှိနေပါတယ်အုပ်ချုပ်ရေးနိုင်ငံရေးတရားရေးဗန္ဒာရေးပညာရေးစတဲ့မန်တိုင်းတွေမှာလည်းမြန်မာအဆင့်ကအောက်ဆုံးပိုင်း140ကျော်မှာရောက်နေပါတယ
်မြန်မာပြည်မှာစစ်အာဏာရှင်တွေအနှစ်90တင်းတလို့အုပ်ချုပ်ပြီးပြည်ရင်လုတ်တာနှစ်နှစ်သာရှည်သေးတဲ့အတွက်ရှင်ပြိုင်မှုစွန့်ရည်ဟာအလွန်နှိပ်ကျနေပါတယ်ဗမာစစ်အစိုးရမြင့်တင်အားပေးတဲ့စစ်တပ်ပိုင်းလုပ်ငန်းတွေဟာတိုင်းပြည်ရဲ့ရှင်ပြိုင်မှုစွန့်ရည်ကိုမြင့်တင်နိုင်တာမဟုတ်ပါဘူးစစ်အုပ်စုအတိုင်းအဝိုင်းကိုအခွင့်အူးပေးတာနဲ့တိုင်းသူပြည်သားရဲ့စွန့်ရည်ကိုမြင့်တင်တာဟာဗရတလန်တန်တလန်ဖြစ်နေပါတယ်ဒါကြောင့်မို့စေအုပ်စုကြီးစိုးစီမှာမြန်မာပြည်သူပြည်သားတွေအညွန့်တုံးကုန်ပါတယ်နိုင်ငံခြားအလုပ်သွားလုပ်သူတွေထဲမှာရှင်ပြိုင်မှုစွမ်းရည်ရှိလာတာမို့နိုင်ငံခြားကပြန်လာသူကိုအသုံးပြုဖို့အာဆီယံသုတေသနဌာနကအကြံပေးထားပါတယ်ဒါပေမဲ့စင်ကာပူမှာအလုပ်လုပ်တဲ့မြန်မာအင်ဂျင်နီယာတွေမြန်မာပြည်ပြန်ပြီးအလုပ်လုပ်မလားဆိုတာစဉ်းစားစရာပါပဲ
အာဆီယံအသင်းမဲခေါင်မြို့ဝမ်းနိုင်ငံများအဖွဲ့ဘင်္ဂလားပင်လယ်ကွေ့နိုင်ငံများအဖွဲ့စားတဲ့ဒီသားဆိုင်ရာအဖွဲ့အစည်းတွေမှာဗမာအစိုးရပါဝင်လာတာကြာပြီဖြစ်လို့အစည်းအဝေးအများအပြားတက်ရောက်ခဲ့ပေမဲ့ဒီသားဆိုင်ရာမှာမြမပုဂ္ဂလိကစီးပွားရေးလုပ်ငန်းလေးတွေဘယ်လိုပါဝင်ရှင်ပြိုင်မဲဆိုတာကိုလေ့လာဆန်းစစ်တာမျိုးအလွန်နဲနေပါတယ်ရှင်ပြိုင်မှုစွမ်းရည်တိုးပွားလာအောင်နိုင်ငံခြားလုပ်ငန်းတွေစူးစမ်းနေချိန်မှာမြမလုပ်ငန်းတွေဟာရပ်တည်နိုင်အောင်မနှဲကြိုးပမ်းနေရပါတယ်ရှင်ပြိုင်မှုစွမ်းရည်ကိုတိုးပွားစေတဲ့အတတ်ပညာတက်ကျွမ်းဖို့အချိန်ယူရပါတယ်အခုရေရင်တူအခုရေကြီးတောက်ချင်လို့ရတာမဟုတ်ပါဘူးသူတည်တနာလုပ်ငန်းနဲ့တီထွင်ကြံစမှုဟာဆက်ဆက်နေပေမဲ့ဒီကိစ္စမှာအစိုးရ policy လမ်းစဉ်မရှိသေးကြောင်းသိရပါဗ
ျ။တရုတ်ပြည်ဘောင်အောင်ဖိုရမ်ကလည်းအာရှနိုင်ငံတွေရဲ့ပြင်ဆိုင်မှုစွမ်းရည်ကို2023မှာအစည်းအဝေးခါစားထုတ်ပြန်ထားပါဗျ။ဒါပေမဲ့ဒီလေ့လာချက်ထဲမှာမြန်မာနိုင်ငံမပါပါဘူး။စီးရင်အင်ကိန်းကဏ္ဍရဖို့ခက်ခဲတဲ့အတွက်ခြံထားတာလို့ဆိုပါတယ်။တကယ်တော့မြန်မာပြည်ကကိန်းကဏ္ဍဟာယုံကြည်စရာမကောင်းပါဘူး။စည်ရင်းလိန်တဲ့နေရာမှာရှင်ပြန်ရင်တော့ဗမာအစိုးရကိုဘယ်သူမှမိမာမဟုတ်ပါဘူး။အထက်လူကြီးကျဲအောင်စည်ရင်းလိန်ပြပြီးကိုကျိုးရှာတာဖြစ်ပါတယ်။ဒီအကျဉ်းဆိုးဘယ်လောက်အထိကျန်နေသေးတယ်ဆိုတာမသိနိုင်ပါဘူး။စစ်အစိုးရခေတ်23နှစ်ကာလမှာစစ်အုပ်စုရဲ့ဆွေမျိုးမိတ္တဟန်တွေကိုအခွင့်အရေးပေးခဲ့ပြီးပြည်သူပြည်သားတွေရဲ့စီးပွားရေးလုပ်ငန်းကိုလစ်လျူရှုခဲ့ပါတယ်။ပုဂ္ဂလိကလုပ်ငန်းလေးတွေပြင်ဆင်မှုစွန့်ရည်ရှိလာအောင်အစိုးရကကူညီအားပေးဖို့လိုပါတယ်။ကမ္ဘာမှာတရုတ်ကုမ္ပဏီတွေရှင်ပြိုင်နိုင်အောင်တရုတ်အစိုးရကကူညီပါတယ်။ကမ္ဘာရှင်ပြိုင်မှုအစီရင်ခံစာတွေကိုကြည့်ရင်ဉာဏ်ပညာအမျိုးအမြင်ရှိတဲ့အစိုးရအုပ်ချုပ်တဲ့တိုင်းပြည်မှာသာရှင်ပြိုင်မှုစွန့်ရည်ရှိတာတွေ့ရပါတယ်။ကန်ဆိုးတဲ့မြန်မာပြည်မှာတော့ဉာဏ်ပညာအမျိုးအမြင်ကင်းမဲ့စွာအနှစ်90အုပ်ချုပ်တဲ့ဒဏ်ကိုအခုတည်းကခံနေရတုံးဖြစ်ပါတယ်ခင်ဗျာ။
ပေါင်းခင်စီစဉ်တင်ဆက်တဲ့အပတ်စဉ်မျက်မှောက်ရ30ချက်အစီအစဉ်ကိုနားဆင်ကြရဖြစ်ပါတယ်အခုတခါတော့ပတ်စဉ်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ရမှာပါဒေါ်လာလာတန်ကစီစဉ်တင်ဆက်ထားပါတယ်ခင်ဗျာ
ဒီသတင်းပါဖဲချက်တွေလို့ဒီပေးရတဲ့ cards ကိုအချိန်ကနေ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံး
Lay cards on the table.
ကိုတင်ပြပေးမှာဖြစ်ပါတယ်။ဆလုံးပေါင်းက LAY လေးကအောက်မှာလှည့်ချထားတာ CARDS cards ကဖဲချက်တွေ ON on ကအပေါ်မှာ TG the TABLE the table ကစပွဲဆိုတော့စကွိုက်ခွန်ရဲ့တဲ့ဒီဘေကတော့ဖဲချက်တွေကိုစပွဲပေါ်မှာချပြလိုက်တာဖြစ်ပါတယ်။ကိုလက်ထဲမှာရှိနေတဲ့ဖဲချက်တွေကိုအများမြင်နိုင်အောင်စပွဲပေါ်မှာချပြလိုက်တယ်ဆိုတဲ့သဘောကတော့ကိုလုံနေတာကိုအများသိအောင်ပုံမှန်လင်းလင်းထုတ်ဖော်ပြောဆိုလိုက်တဲ့သဘောပဲဖြစ်ပါလေ idiom အသေးပဲကလည်းဒီတိုင်းပါပဲကိုမှာဘာအစီအစဉ်တွေရှိနေတယ်ဆိုတာကိုအရှိအရှိတိုင်းထုတ်ပြောလိုက်တာဖြစ်ပါလေဒီသုံးနည်းပတ်သက်လို့ George Rupe ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ It's time to put the cards on the table for both parties at the peace talks
ညီကြီးဆွေးနွေးပွဲမှာ ပါဝင်နေတဲ့နှစ်ဖက်အုပ်စုစလုံးတို့တွင်နဲ့အရှိကိုအရှိတိုင်းအခြေအနေအားလုံးကိုပုံပုံလင်းလင်းချပြကြဖို့ချိန်တက်ပြီလို့ဒီပေရပါတယ်ဂျော့စကူပီးတဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပ
ါ It's time to put the cards on the table for both parties at the peace talks
ခုဆက်လက်တင်ပြပြီးမှာကတော့
Have a card up your sleeve
ဖြစ်ပါတယ်စာလုံးပေါင်းက HAVE have ကရှိတာ A ကတခု CARD card a card ကဖြစ်တဲ့ချUB up ကအပေါ်မှာ YOUR ယောကတင်ရဲ SLEEVE sleeve ကအင်ဂျီလက်ဆိုတော့စကပိုက်ခုံးရဲ့တိုက်ရိုက်ဒီဘက်ကတော့အင်ဂျီလက်အပေါ်မှာဖဲချက်ကိုထည့်ထားတာဖြစ်ပါတယ်။အင်ဂျီလက်ထဲမှာဖဲချက်ကိုဖွဲ့ထားတယ်ဆိုတဲ့သဘောကတော့ဖဲကစားရာမှာသူ့လိုရင်ယူသုံးဖို့ဖြစ်ပါတယ်။နေ့စဉ်ဘဝမှာပြဿနာတစ်ခုခုကိုဖြေရှင်းရမှာပဲဖြစ်ဖြစ်ရင်ဆိုင်ရမှာပဲဖြစ်ဖြစ်ကို့မှာသူများတွေမသိတဲ့လက်နဲ့ကောင်းတဲ့ပွဲသုံးလို့ရတဲ့အချက်ကို့မှာရှိနေတာဖြစ်ပါတယ်အချိန်တွေမလှရင်အနိုင်ရဖို့လိုရင်ထုတ်သုံးနိုင်တဲ့အရာကိုကသူများမသိအောင်ရှို့ထားတဲ့သဘောမျိုးဖြစ်တဲ့အတိုင်းကျမတို့မြန်မာဘန်းစကားရတော့ချက်ကောင့်တစ်ခုခုကိုရှို့ထားတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Scooby ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ Tom is trying his best to get the agreement signed He also has a card up his sleeveIf things get difficult.
Tom nga the bodu sa jou le mhat yee thoe nai bo a swan goun jou sa ni de. A che ni ga ne ne khet la bi so yin le tu bet ga tou nai aw jet kaung khu ko le tu shoe tha da shi de le lo de be ya ba de. George Groupy de u ma goun naw ta khaw le la chi cha ya aw ma.
Tom is trying his best to get the agreement signed. He also has a card up his sleeve if things get difficult.
ခုနောက်ဆုံးတင်ပြပြီးမှာကတော့
Play your cards right
ဖြစ်ပါတယ်စာလုံးပေါင်းက B L A Y play ကကစားတာ Y O U R ယောကသင်ရဲ့ C A R D S cards ကဖဲချက်ဒီ R I G H T right ကမမှန်ကန်ကန်ဆိုတော့စကပိုက်လူရဲ့ဓာတ်ရိုက်ဒီပဲကတော့ဖဲကစားရမှာလူတူအနေနဲ့သူ့ဖဲတွေကိုကောင်းကောင်းကစားတတ်တာကိုဆိုလိုတာဖြစ်ပါတယ်ဒီနေရာမှာ R I G H T right အစား W E L L well ကောင်းတယ်လို့အဓိပ္ပာယ်ရတဲ့စကားလုံးကိုလေအစားထုတ်ပြီးတော့ play your cards well လို့လေတုံ့နိုင်ပါတယ်ဖဲကစားရမှာလူတူတွေနဲ့အနိုင်ရဖို့ဘယ်ဖဲကိုဖြင့်ကောက်ရမယ်ဘယ်ဖဲကိုဖြင့်လက်ထက်မှာထားရမယ်ဆိုတာကိုသိတာဖြစ်ပါတယ်နေ့စဉ်ဘဝမှာကို့အကျိုးအတွက်လှုပ်တင်လှုပ်ထိုက်တာကိုလှုပ်တတ်တဲ့အရေးချင်းရှိတဲ့လူမျိုးကိုဆိုလိုတာဖြစ်ပါတယ်ကျမတို့မြန်မာမှာမိစဉ်ချိကတ်တတ်တဲ့လူမျိုးလို့ပေါ့ဒီတော့အခြေအနေကိုထိန်းနိုင်တဲ့လူမျိုးအကင်းပါတဲ့လူမျိုးခြေအနေနဲ့လိုက်ဖက်အောင်ထိန်းသွားတတ်တာမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Scooby ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ To win the elections the political party needs to play its cards right
ရွေးကောက်ပွဲမှာအနိုင်ရဖို့နိုင်ငံရေးပါတီအနေနဲ့လှုပ်တင်လှုပ်ထိုက်တာကိုလုတ်တက်ဖို့လိုအပ်တယ်လို့ဒီပေရပါတယ်။ George Scooby ရဲ့ဥမာကိုနောက်တစ်ခေါက်ဒီလာကြည့်ကြရအောင်ပါ
။ To win the elections, the political party needs to play its cards right.
ဒီတင်ပါ cards ကိုချေခံပြီးတင်ပြခဲ့တဲ့ ATM အသုံးမီကတော့
Put your cards on the table. Have a card up your sleeve. Play your cards right.
တို့ဖြစ်ကြပါတယ်။နောက်တင်ပါခုလိုချိန်မျိုးမှလည်းနောက်ထပ် EDM အသုံးတွေကိုဆက်လက်တင်ပြပေးအောင်မှာမို့စောင့်မျှော်နားဆင်ကြပါရှင
်ဒလာဒန်စီစဉ်တင်ဆက်တဲ့အပတ်စဉ်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်မကြာခင်မှာတော့စနေညတိုက်ရိုက်လေးလိုင်းအစီအစဉ်ကိုပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ